အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအဓိကထားဆောင်ရွက်သွားမှာဖြစ်ပေမဲ့လည်းအမျိုးသားရင်ကြားစေရေးညီညွတ်ရေးကိုအထူးကံမှာမဟုတ်ဘူးဆိုတဲ့သဘောမျိုးဒေါအောင်ဆန်းစုကြည်ကရည်ညွှန်းပြောဆိုခဲ့ပါတယ်။ဒီကနေ့ကြားရောက်တဲ့66နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကို NLD ဌာနချုပ်မှကျင်းပချိန်တွင်အဲ့ဒီလိုပြောသွားခဲ့တာပါ။အပြည့်အစုံကိုမတ်စုမောင်ကဆက်ပြီးတော့ပြောပြပေးပါရှင်။
2014ခုနှစ်ဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့66နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာစစ်မှန်တဲ့ဒီမိုကရေစီစနစ်ဖော်ဆောင်နိုင်မှုတက်မတော်အပါအဝင်တိုင်းနိုင်ငံလုံးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒအတိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကအခုလိုမိန့်ခွန်းပြောကြားခဲ့ပါတယ်။အဲ
့ဒီမူရီကပါလဲဆိုတော့အမျိုးသားရင်ကြားစေရေးအင်တာမအရေးကြီးပါတယ်။ကျမတို့နိုင်ငံကိုညီညွတ်စေမဲ့ပုံစံမျိုးနဲ့သာကျမတို့တိုးတက်မှာဖြစ်မှာပါ။နောက်ပြီးတော့လည်းကျမတို့ကစစ်မှန်တဲ့ဒီမိုကရေစီရရှိရေးဆိုပြီးပြောခဲ့ပါတယ်။စစ်မှန်တဲ့ဒီမိုကရေစီဆိုတာရှင်းစစ်ကရှိတဲ့ဒီမိုကရေစီနဲ့မတူပါဘူးစစ်မှန်တဲ့ဒီမိုကရေစီဆိုတာသူစည်းကမ်းနဲ့သူရှိပြီးသားပါအပြင်ကနေပြီးတော့ချမှတ်ထားတဲ့စည်းကမ်းပေါင်းအတွင်းကဒီမိုကရေစီမျိုးမဟုတ်ပါဘူးဒါကြောင့်မို့လို့လည်းကျမတို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလက်မခံနိုင်ဘူးလို့ပြောတဲ့အခါဘာဖြစ်လို့လဲဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကအစတည်းကနေပြီးတော့အဖွဲ့အစည်းတစ်ခုကသတ်မှတ်ထားတဲ့စည်းကမ်းရှိတဲ့ဒီမိုကရေစီဆိုတာကိုဖော်ထုတ်ဖို့ဖြစ်ပါတယ်ကျမတို့ကစစ်မှန်တဲ့ဒီမိုကရေစီဆိုတာနိုင်ငံတကာစံနှုန်းနဲ့ကန့်ညီတဲ့ဒီမိုကရေစီမျိုးပြည်သူလူထုရဲ့အခွင့်အရေးတွေကိုအပြည့်အဝအကာအကွယ်ပေးမဲ့ဒီမိုကရေစီမျိုးကိုဆိုလိုတာပါ
စစ်မှန်တဲ့ပြည်ထောင်စုစနစ်ကိုတည်ဆောက်နိုင်မှုကပြည်တွင်းစစ်တွေချုပ်ငိမ့်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအဓိကကြတယ်လို့လွတ်လပ်ရေးနေ့အခမ်းအနားကိုတက်ရောက်ခဲ့တဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကခေါင်းဆောင်တဦးဖြစ်သူကိုမင်းစရာကပြောပါတယ်
။တကယ်တော့စစ်မှန်တဲ့ပြည်ထောင်စုစနစ်ကိုတည်ဆောက်ဖို့အတွက်ကတည်ဆောက်ရေးဖွဲ့စည်းပုံနဲ့ဘယ်လိုမှမဖြစ်နိုင်ဘူးလို့အရင်းနဲ့ယုံကြည်လို့ကပြင်လို့ပြောနေရတာကိုစနစ်ပေါင်း60လောက်လွတ်လပ်ရေးနဲ့သူပါလာတဲ့ဆိုးမှုဒီပြည်တွင်းစစ်ဆိုးမှုကြီးကိုချုပ်ငိမ့်ဖို့ဆိုတာကလည်းအင်းရရရှိမှရှိမှာဟုတ်အားလုံးလည်းဝိုင်းဝန်းပြီးတော့လုပ်ဆောင်ကြတယ်သို့တော့ရေဦးစိုးလို့ရပါကမျိုးသက်တဲ့တင်းတဲ့ရေကိုရရှိအောင်လုပ်ရမှာလေရေဦးစိုးလို့ရပါကခုနကစီးရင်းကြီးကြီးအဲ့ဒီစီးရင်းကြီးကြီးတိစားဖို့တက်ကြတယ်လောလောဆယ်ဒီကအခမ်းအနားဖြစ်နေတဲ့တတော်ရှိဖို့ဒီပုံကိုပြင်မှဖြစ်မှာ
အစိုးရကကျင်းပတဲ့လွတ်လပ်ရေးနေ့နိုင်ငံတော်အလံတင်အခမ်းအနားနဲ့နိုင်ငံတော်အလံအလေးပြုပွဲအခမ်းအနားကိုတော့နေပြည်တော်မှာကျင်းပပြုလုပ်ခဲ့ပြီးဒုတိယသမ္မတဒေါက်တာဆိုင်းမောက်ခမ်းတက်ရောက်ခဲ့ပါတယ်။သမ္မတဦးသိန်းစိန်ပြပို့တဲ့လွတ်လပ်ရေးနေ့တဝန်လွှာထဲမှာတော့ပြည်ထောင်စုတိုင်းရင်းသားအလုံးဦးမကွဲတိုက်မပြတ်ပူးပေါင်းနေထိုင်ရေးဒေါတာဝင်းရေးသုံးပါးကိုတိုင်းရင်းသားတွေကထိမ့်သိမ်းကာကွယ်ရေးနဲ့လက်နက်ကင်ပဋိပက္ခတွေခြုံငိမ့်ပြီးတော့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုနဲ့ဒီမိုကရေစီနိုင်ငံတည်ထောင်ရေးဆိုတဲ့အမျိုးသားရေးဥတည်ချက်၄ချက်ကိုအဓိကထားပြောဆိုသွားခဲ့ပါတယ်။တိုင်းရင်းသားလူမျိုးစုံနဲ့ဖွဲ့စည်းတည်ဆောက်ထားတဲ့ပြည်ထောင်စုစိတ်ဓာတ်အပြည့်နဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုစိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားနိုင်မှုအရေးစစ်မှန်တဲ့ဒီမိုကရေစီနိုင်ငံတည်ဆောက်ရေးကြိုးပမ်းကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကလွတ်လပ်ရေးနေ့မှာတိုက်တွန်းပြောဆိုပါတယ်
။ကျမတို့နိုင်ငံဟာပြည်ထောင်စုပါ။ပြည်ထောင်စုဆိုတာတိုင်းရင်းသားလူမျိုးစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံမှာ။အဲ့တော့ကျမတို့တိုင်းရင်းသားအားလုံးညင်ညင်ညွတ်ညွတ်ဖြစ်ရေးဆိုတာကိုလည်းကျွန်တော်တို့ဘယ်တော့မှလက်မလွတ်ပါဘူး။ကျွန်တော်တို့တိုင်းရင်းသားများများပြားတဲ့အခါကျတော့ညင်ညွတ်မှုကိုဘယ်လိုဖော်ဆောင်မလဲဆိုတဲ့နေရာမှာတောင်မှတော်တော်ညှိရောမှာဖြစ်ပါတယ်။အဲ့ဒါလေကျွန်တော်တို့လက်ခံပါတယ်။ဒါကိုကျွန်တော်တို့အတိအမှတ်ပြုပါတယ်။ရင်ဆိုင်ရမယ်။ဒီစိန်ခေါ်မှုတွေကိုကျွန်တော်တို့ရင်ဆိုင်နိုင်ရမယ်။ကျော်လွှားနိုင်ရမယ်။အဲ့ဒါအတွက်အဓိကလိုအပ်တာဟာအားလုံးမှာတူညီတဲ့မျှော်လင့်ချက်ပန်းတိုင်တစ်ခုတော့ရှိရမယ်။အဲ့တော့ကျွန်တော်တို့အားလုံးဟာစစ်မှန်တဲ့ဒီမိုကရေစီနိုင်ငံတစ်ခုကိုလိုလားတဲ့အခြေခံစိတ်ဓာတ်ကတော့ရှိရ
လွတ်လပ်တဲ့နိုင်ငံမှာနိုင်ငံသူနိုင်ငံသားတိုင်းကိုယ်ကျမကိုယ်ဖန်တီးနိုင်권ဆိုတဲ့လွတ်လပ်ရေးကိုတိုင်းရင်းသားလူမျိုးတိုင်းတန်းတူအခွင့်အရေးရနိုင်မှုကအရေးကြီးတယ်လို့လည်းကိုမင်းစရာကထောက်ပြပြောဆိုပါတယ
်လွတ်လပ်ရေးဆိုတာကလူသားတိုင်းလူသားတိုင်းကိုယ်ကျမကိုယ်လွတ်လပ်တာဖန်တီးခွင့်အခုတော့အခွင့်အရေးတွေခွင့်ရတိုင်းပါတဲ့တန်းတူယူသူရှိခွင့်ပေါ့နော်ဒီချက်လို့ပြည်စုံမှာပဲစစ်မှန်တဲ့လွတ်လပ်ရေးရတယ်လို့ကျွန်တော်သတ်မှတ်တာကိုကျွန်တော်ဘိုးဘေးပြည်ပြည်တွေကကျွန်ဘွားကနေပြီးတော့လွတ်လပ်ရေးရအောင်အရှင်ဘုရားပြောတိုးစားတယ်ဆိုတာကလည်းခုတော့လွတ်လပ်တဲ့ရတာတွေလိုချင်လို့လုပ်ခဲ့တာလေအခုချိန်မှာကျွန်တော်တို့ကဒီကြောင်ကြီးမှန်းချက်ကစစ်မှန်တဲ့ပြည်တော်စုစနစ်ကြီးကိုစစ်မှန်တဲ့ပြည်တော်စုနိုင်ငံကြီးကိုထူထောင်ဖို့ပေါ့ဗျာလွတ်လပ်ကိုရှိတဲ့လူတွေကစေရောသားမှုချေခံပြီးတော့ပြည်ညင်သာမှုနဲ့လုပ်ဖို့ဆိုရင်တော့ကျွန်တော်တိုင်းရင်းသားတွေကိုလိုချင်တဲ့ပြည်သူတရားလို့လိုချင်တဲ့ဒီကစစ်မှန်တဲ့လွတ်လပ်ကြီးကိုရမယ်လို့ကြိုယုံကြည်တယ်လေအဲ့ဒီအတွက်ကိုတော့အာဏာရယူထားတဲ့လူတွေကစေတနာမှန်မှန်ရိုးသားနဲ့ပြည်ညင်သာစွာလုပ်ဖို့တော့လိုတာပေါ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကျင်းပတဲ့66နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားပွဲကိုတော့တိုင်းရင်းသားပါတီတချို့ကတဝန်လွှာပေးပို့ခဲ့တာရှိပေမဲ့ထင်ရှားတဲ့တိုင်းရင်းသားပါတီခေါင်းဆောင်တွေတက်ရောက်တာတော့မတွေ့ခဲ့ရပါဘူးရှင်